မြန်မာနိုင်ငံမျိုးသားလူခွင့်ရေးကော်မရှင်ဖွဲ့ဝင်ဦးယူလင်အောင်ကတော့ကော်မရှင်အစည်းအဝေးခန်းစားပါအသေးစိတ်အကြောင်းအရာတွေကိုတော့ထည့်သွင်းပြောကြားခဲ့တာမရှိဘဲမြေပြင်ကွင်းစင်းစစ်ဆေးခဲ့ရတဲ့အခြေအနေတွေကိုပဲအဓိကထားပြောဆိုခဲ့ပါတယ်။မေလ28ရက်နေ့ကစစ်တွေမျိုးရဲစခန်းမှာချုပ်ထားတဲ့ကြောက်တန်းရွာသား၈ယောက်ကိုတွားရောက်စစ်ဆေးခဲ့ပြီးနောက်တနေ့ကြောက်တန်းရွာကိုလျှော့တော်ကိုယ်စားလှယ်တွေနဲ့အတူကော်မရှင်ဖွဲ့ဝင်3ဦးတို့ဟာကွင်းစင်းစစ်ဆေးတာတွေလုပ်ခဲ့တယ်လို့ပြောပါတယ်။ကြောက်တန်းရွာဖြစ်စမော်မူတည်ပြီးပြစ်မှုကျွလွန်တာတွေပေါ်ပေါက်ခဲ့မယ်ဆိုရင်အရေးယူမှုအပိုင်းဘလို့ဖြစ်လာနိုင်မလဲဆိုတာကိုလူခွင့်ရေးကော်မရှင်ကို RFA ကမေးမြန်းခဲ့ပါတယ်။မြေပြင်ကွင်းစစ်စစ်ဆေးရမှာပါဝင်ခဲ့သူမြန်မာနိုင်ငံမျိုးသားလူခွင့်ရေးကော်မရှင်ဖွဲ့ဝင်ဦးယူလွင်အောင်ကအခုလိုပြောပါတယ
်။တော်မတော်တော့ကျွန်တော်တို့တော်တော်လေးပူပေါင်းဆောင်ရွက်မှုတွေရှိပါတယ်။ဥပမာပေါ့နော်2016ခုနှစ်မေလတုန်းကမွန်ပြည်နယ်ရေးမြို့နယ်ခေါ်စာမကြီးချောင်းဝကြီးရွာမှာပြစ်မဲ့တဲ့ရွာသား2ယောက်ကိုတမရော်အရာရှိ1ယောက်ကတနက်နေ့ပြစ်တို့တေဝါတဲ့ကိစ္စပေါ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ဒါလေးကိုလူခွန်ရေးပေါ်တော့ပြုကဖြည့်ရှင်းပေးဖို့ကျွန်တော်တို့ပြောပါတယ်အဲ့ဒီတမရော်အရာရှိကိုအကျဉ်းစစ်တရားရုံးချုပ်နဲ့ဆက်ဆီးပြီးတော့ချုပ်ချပြီးတမရော်ကထုတ်ပြပါတယ်အလုံးကျန်းတဲ့ထောင်တာ3နှစ်ကိုချပါတယ်အလားတူပဲကျွန်တော်တို့နာဂအပြည်ကလဲမှာအဲ့လိုရွာသားတွေကိုတနတ်တွေထောင်ဖောက်ကြောကုန်တွေတဲ့နှင်းလို့တဲ့တရင်မှုပြုဖို့မှုကြီးအဆင်ရှိတဲ့ပုံကိုလည်းကျွန်တော်တို့တင်ပြပါတယ်တမရောအဲ့ဒီဒုဗ္ဗူကြီးကိုလည်းနေဖက်အကျင့်တော်မှာချပြီးတက်ကထုတ်ပြလိုက်ပါတယ်အဲ့တော့ဟိုကျွန်တော်တို့တင်ပြချက်တွေကတကယ်ဟို reasonable ဖြစ်တယ်ဆိုရင်တမရောကကျွန်တော်တို့နဲ့ပူးပေါင်းဆောင်ရွက်မှုတွေအများအားရှိတယ်လို့ပြောပြရတယ
်ကျောက်တန်းရွာမှာ A နဲ့ပတ်သက်လို့တန်တရားရှိသူ300နီးပါးလောက်ကိုတမရောက AB လ30ရက်နေ့ကစတင်ထိန်းသိမ်းစစ်ဆေးခဲ့ရမှာမေလ2ရက်နေ့ညပိုင်းကပြစ်ခတ်မှုတွေဖြစ်ပွားခဲ့လို့ရွာသား6ဦးသေဆုံးခဲ့ပြီး10ဦးဒဏ်ရာရခဲ့ပါတယ်ဒီပြည်စင်ကိုရေတိတော်မျိုးနဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါခင်စောဝေကမြေပြင်ဖြစ်ရပ်တွေကိုအသေးစိတ်ရေးသားပြီးနိုင်ငံတော်သမ္မတနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ကာကွယ်ရေးဦးစီးချုပ်နဲ့အမျိုးသားလူခွင့်ရေးကော်မရှင်တို့စီကိုမေလ6ရက်နေ့ကအကြောင်းကြားစာပေးပို့လိုက်တယ်လို့ပြောပါတယ်။ကြောက်တန်းရွာဖြစ်စဉ်လိုမျိုးရခိုင်ပြည်နယ်ထဲမှာနောက်ထပ်မဖြစ်ပွားဖို့လိုကြောင်းခုလိုကော်မရှင်ရဲ့အစီရင်ခံစာမှာဘယ်လိုထည့်သွင်းရေးသားထားပြီးတင်ပြအစီရင်ခံထားရဲဆိုတာကိုလွတ်တော်ကိုယ်စားလှယ်တယောက်အနေနဲ့သိတင်တယ်လို့မြင်ကြောင်းဒေါခင်စောဝေကပြောပါတယ်။
သူတို့လေးလာတွေးချီချက်ပြီးဟိုရောသားတွေပြောတဲ့အတိုင်းသူတို့ရေးထားလာလူခွင့်ရေးကော်မရှင်ကလည်းတော်တော်ကိုသူတို့သိခဲ့ရပါဘာဆိုအဖြစ်မှန်ကိုသိခဲ့ရလေနောက်တစ်ခါအဲ့ဒီစာတင်ချောင်းကိုရောက်ခဲ့တယ်ရောက်တဲ့အခါပြစ်ခတ်မှုပေါ့နော်ဘယ်အချိန်ကပြစ်ခဲ့တယ်ဘယ်နှစ်ယောက်ပြီးဆုံးတယ်နောက်ပြီးတော့သိပြီးတော့ထားခဲ့တဲ့လူတွေရယ်နောက်တစ်ခါအဲ့ဒီနားမှာမြေပြင်ပေါ်မှာအိရတာဖန်ထားတဲ့လူတွေကလေအဲ့မှာတနက်ဖြန်ချက်ဖောက်တာရယ်အဲ့ဒီတနက်ဖောက်တာတွေကကျောင်းဝင်းထဲမှာရှိတဲ့အပင်တွေကိုပေါ့နော်အဲ့ဒါရိုက်ကြတာတွေအကုန်လုံးကိုလည်းသူတို့လေ့လာခွင့်ရခဲ့ပါတယ်လူခွင့်ရေးကော်မရှင်ကလည်းအမှန်တရားအတိုင်းပဲသူတို့အမှန်ကိုဖော်ပြပြီးတော့ဒီနိုင်ငံတော်သမ္မတနဲ့ကာချုပ်ကြီးကိုပို့လိမ့်မယ်လို့အနေတော့လည်းယုံကြည်ပြီးသားပါဒီတော့သူရောသားတွေရဲ့ခံစားချက်တွေကိုတော့တင်ပြလိမ့်မယ်လို့အနေတော့ကတော့သူတို့အဲ့လိုပဲထင်မြင်နေပေါ့လေဒါနော
်တမတော်သတင်းမှန်ပြည်သားရေးဘက်ကဘုံမျိုးဇော်မင်းထုံးကို RFA ကဆက်သွယ်မေးမြန်းရမှာအခုလိုပြောပါတယ
်အဲ့ဒီပဲဒီသားမှာဒီမရှိလို့ရတဲ့တမတော်ကလွန်ခဲ့တဲ့နှစ်ပေါင်း30လောက်ဝင်ရှိနေတာပါဟုတ်ကဲ့နာကတမတော်သားတွေဝင်ကြောက်လန့်နေအရင်တော့လည်းဒီယွာတွေကိုတမလို့ဝင်ခဲ့ထွက်ခဲ့သွားခဲ့လာခဲ့တာပဲ။ဘာဖြစ်ရနေရဲ့ကာကွယ်ဆိုင်ကြီးတို့ပုံတိုင်းကိစ္စတို့ရေကြီးရှန်ကိစ္စတို့တက်တက်ကားနဲ့တမလို့ကြောင်းရွှေ့ပေးနေရပဲ။ကျွန်တော်တို့ကတော့ခန်းစည်းပြီးတဲ့ဥပဒေနဲ့အညီဆောင်ရွက်တာပဲ။ခန်းစည်းခါးသားတွေကခမင်းမစားအောင်ရင်မတော့အောင်ဆိုတဲ့ခါမျိုးတွေကျွန်တော်ဖတ်တော်ပြီ။ဒါနဲ့ပတ်သက်ပြီးကျွန်တော်တို့လည်းပုံနဲ့တကွာထုတ်ပြန်ပေးတယ်။အရှင်ရင်မှာအကုန်လုံးခမင်းဝိုင်းခွဲစားနေရတော့ကြီးအကုန်လုံးတကွာပြုနေရတော့တခိုင်မျိုးလွတ်သွားနေပြီးအမတ်တွေလာတော့ပစ္စည်းတွေထောက်ပံ့နေနေတာကအနေပေါ်ကအဝင်ကူညီပေးနေတာဒါထုတ်ပြန်ခဲ့တာပဲဒါကတော့ဒီအဲ့မှာတင်ပေးနေတဲ့လူတွေလည်းလမ်းပြောတဲ့လူတွေလည်းဒီအခွင့်အရေးပတ်သက်တဲ့လူတွေဒီတိုင်းပြောဆိုလို့ပြောနေရတယ်လည်းရှိကောင်းရှိမှာပေါ့ကျွန်တော်တစ်ဖက်သက်တော့မဆိုဆွဲလို့ပါဘူ
းကျောက်တန်းရွာဖြစ်စဉ်နဲ့ပတ်သက်ပြီးနိုင်ငံတော်သမ္မတကာကွယ်ရေးဦးစီးချုပ်နဲ့ပြည်ထောင်စုဝန်ကြီးဌာနတို့စီတင်ပြထားတာဖြစ်ပြီးနောက်ပိုင်းမှာကြေညာချက်ထုတ်ပြန်သွားမယ်လို့လည်းဦးယူလွင်အောင်ကပြောကြားခဲ့ပါတယ်ခင်ဗျာကျွန်တော်ကျော်သူပါ